ဦးသိန်းစောနဲ့အဖွဲ့ပေါ့လေအဝဒေတာကိုလာပြီးတော့ဒီဆွေးနွေးတယ်လို့သိရပါတယ်ခင်ဗျနည်းနည်းပြောပြပေးပါအောင်ခင်ဗျဘာတွေအဓိကထားပြီးဆွေးနွေးကြလဲဆိုတဲ့အကြောင်းလေးပါအ
နေကဦးသိန်းစောရောက်တယ်အနန္တလဝင်းကြီးရောလျှက်ဆွေဝင်းကြီးရောကွန်သွေးဝင်းကြီးရောပဝန်းညင်နဲ့တတော်ဝင်းကြီးကအလုံးတို့18ဦးရောက်ပါတယ်ကျွန်တော်တို့ဘက်ကလည်းဌာနကဌာနကြီးမှုတွေဒုတိယဌာနကြီးမှုတွေအားလုံးကျွန်တော်တို့ဘက်က30တယောက် 32 ယောက်လောက်ပါတယ်နဲ့တည်
းဟုတ်ကဲ့ဆွေးနွေးပွဲမှာအဓိကငင်းငင်းရေးကိစ္စနဲ့ပတ်သက်ပြီးဆွေးနွေးတာလားခင်ဗျာ
ငင်းငင်းရေးကိစ္စအပါဝင်ပေါ့လာမယ့်နှစ်မှာတပြေလုံးအတိုင်းနာနဲ့ကောင်စင်းကောက်ဖို့ကိစ္စနောက်ကျွန်တော်တို့ဝတ်သေးသားမှာရောဘာတွေစိုက်ထားတာအတော်ကိုထွက်နေတယ်အတော်ကိုများနေတယ်ဒီတော့နိုင်ငံတော်ဘက်ကလည်းဒီလှုပ်အားနဲ့ပတ်သက်လို့ဟိုပြည်တွင်းမှာပြည်မှမှာအလုပ်လက်မဲ့တွေလူရှာပါမှုတွေတော်တော်လေးရှိနေတယ်ဒါကြောင့်ပြည်မကနေပြီးတော့ဝတ်သေးသားမှာဒီရောဘာခြံနေထဲမှာလှုပ်အားရရှိရေးကိစ္စတရားရက်တော်တော်ချေချေပြန့်ပြန့်လေးဆွေးနွေးပါတယ
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့
2008အခြေခံဥပဒေကိစ္စလည်းဆွေးနွေးကြပါလေ
။မှာပေါ့လေဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးတော့တချို့ကပြင်ဆင်ဖို့ဆိုပြီးပြောနေတယ်။တချို့ကလည်းပဲအစ်စ်ပြန်လဲရေးဆွဲဖို့ဆိုပြီးပြောပါတယ်။အဲ့တော့ GWS ရဲ့သဘောထားကဘယ်လိုရှိပါလဲခင်ဗျ
။ကျွန်တော်တို့သဘောထားကတော့ဟိုအစ်စ်ပြန်ရေးဆွဲတာအကုန်ခြေဖြတ်တာကတော့မသိတော့ဘူးလို့ယူဆတယ်။ဒီဘာလို့ပြင်ဆင်သင့်တဲ့အားတွေကိုပြင်ဆင်မှုဒါကူတော့ကျွန်တော်တို့ကရေဘူးရလက်ခံထားတယ်
ဟုတ်ကဲ့ပြင်ဆင်သင့်တဲ့အချက်တွေထဲမှာဘယ်လိုအချက်မျိုးတွေပါဝင်လဲဆိုတာရောတင်ပြတာများရှိပါလားခင်ဗျအ
သေးစိတ်မဆွေးနွေးပါဘူးဒီကိစ္စကအမြင်ခံယူချက်ကိုလည်းဟိုဘာလို့ဆွေးနွေးတာဖြစ်ပါလဲ
နောက်တစ်ခုကတော့ဒီမှာဒီလာမယ့်အောက်တိုဘာနဲ့နိုဝင်ဘာမှာပေါ့လေတပြည်လုံးအပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးဖို့ဆိုပြီးတော့ပြောဆိုနေတာရှိပါတယ်ခင်ဗျပြော UWS ရဲ့သဘောထားကိုတင်ပြခဲ့တာများရှိပါလားခင်ဗျအ
ဲရှိပါတယ်ဒီတစ်ခါဆွေးနွေးတာလည်းကျွန်တော်တို့ဘာဖြစ်လို့လဲဆိုတော့မီဒီယာလည်းကျွန်တော်တို့ဝါကဘယ်လိုဖြစ်တယ်အစီအွေးမတက်ဘူးတက်တယ်မယ်လက်မှတ်ထိုးမယ်မထိုးဘူးနဲ့ပြောတာသဘောလွဲတဲ့ဟာတွေလည်းရှိတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကကျွန်တော်တို့ရဲ့သဘောထားကနိုင်ငံတော်မှာငြိမ်းချမ်းရေးရရှိဖို့ကအရေးကြီးတယ်ငြိမ်းချမ်းရေးရမှလည်းတိုင်းပြည်ဖွံ့ဖြိုးတိုးတက်မယ်ဒါကတော့တစ်ခုလုံးရဲ့မူဝါဒပဲပေါ့ဒါကြောင့်မို့လိုအပ်တဲ့ဒီဘာလို့ဆွေးနွေးညီနိုင်ရေးကိစ္စတွေကိုတိုင်းသားတွေနဲ့နိုင်ငံတော်အစိုးရဘက်ကဆောင်ရွက်ဖို့လိုတယ်ဆိုတာအဖွဲ့အစည်းတိုင်းနဲ့ညီနိုင်ဆွေးနွေးပြီးတော့ဟိုသဘောထားတူညီအောင်ညီညာမှုရအောင်ဆွေးနွေးဖို့လိုတယ်နိုင်ငံတော်ကဒီလိုလုပ်မယ်ဆိုလို့ရှိရင်ပေါ့ကျွန်တော်တို့ကိုတရားဝင်ဖိတ်တယ်ဆိုလို့ရှိရင်ကျွန်တော်တို့တယ်။ဘာတွေဆွေးနွေးမယ်ဘာတွေညှိနှိုင်းမယ်ဆိုတာတော့ကျွန်တော်တို့လည်းအခုအထိမသိဘူး။နိုင်ငံတော်ကလည်းအတီးလင်းမပြောဘူး၊မကြေညာသေးဘူးပေါ့။ဒါကြောင့်မို့ကျွန်တော်တို့ရဲ့သဘောထားကနိုင်ငံတော်အစိုးရကနေပြီးတော့ဒီစည်းဝေးမှာဆွေးနွေးမယ့်အချက်လက်တွေသဘောတူညီချက်လက်မှတ်ထိုးမယ့်အချက်လက်တွေကိုအစည်းဝေးမတိုင်ခင်ကြိုတင်ပြီးတော့ဟိုဖြန့်ဝေပြီးတော့ဆွေးနွေးညှိနှိုင်းအရင်ဆွေးနွေးညှိနှိုင်းသွားဖို့လိုတယ်လို့ကျွန်တော်တို့ရဲ့သဘောထားအနေနဲ့အားလုံးကလက်ခံတယ်သဘောတူတယ်လက်မှတ်ရေးထိုးနိုင်တယ်ဆိုတော့ဒီအဆင့်ထိရောက်လို့ရှိရင်ဒါအမှတပြည်လုံးအတိုင်းအတာငြိမ်းချမ်းရေးစည်းဝေးခေါ်ပြီးတော့အစည်းအဝေးမှာလက်မှတ်ထိုးကြတာဒါကတော့အကောင်းဆုံးပဲအောင်မြင်ဆုံးပဲလို့ကျွန်တော်တို့ယူဆတယ
်ဟုတ်ကဲ့
ဒီတော့သဘောတူတဲ့အဖွဲ့ကတော့လက်မှတ်ထိုးမယ်သဘောမတူတဲ့အဖွဲ့ကိုခြံထားမယ်ဆိုတော့ဒီလိုမူဝါဒမျိုးသဘောထားမျိုးကိုတော့ကျွန်တော်တို့ကလုံးဝမကြိုက်ဘူးတချို့အဖွဲ့တွေလိုနေမယ်ကြားနေမယ်ဒါဆိုရင်မကောင်းဘူးဒါကြောင့်မို့ကျွန်တော်တို့မနေတော့ဆွေးနွေးပွဲမှာလဲဒီလိုဆွေးနွေးပြီးတော့ညှိနှိုင်းတင်ပြပါပါတယ
်ဟုတ်ကဲ့အားလုံးပါဝင်ပြီးတော့အားလုံးဆွေးနွေးပြီးတော့မှအားလုံးရဲ့သဘောတူညီချက်နဲ့တော့လက်မှတ်ရေးထိုးတဲ့ပုံစံမျိုးဆရာတို့လူလာတယ်ပေါ့အဲ့အဲ့ဒါမျိုးပေါ့ခင်ဗျဟုတ
်တယ်ဟုတ်တယ်ဟုတ်တယ
်ဟုတ်ကဲ့
နေ့သားရကတော့အားလုံးသဘောတူပြီးသားဖြစ်ရမယ
်ဟုတ်ကဲ့ခင်ဗျ
အဲဒီလို
ဟုတ်ကဲ့
ဒီလိုဆွေးနွေးတင်ပြထားတာရှိပါတယ
်နောက်တစ်ခုကတော့ UWSA အနေနဲ့ပေါ့လေတခြားတိုင်းရင်းသားပေါ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေနဲ့ရောဒီကိစ္စနဲ့ပတ်သက်ပြီးတော့ညှိနှိုင်းဆွေးနွေးဖို့တွေရောရှိပါလားခင်ဗျ
တချို့အဖွဲ့နဲ့တော့ကျွန်တော်တို့လည်းနည်းနည်းညှိတာတွေပါတယ်ရှိပါတယ် ကြည်ကြည်ညံ့ညံ့ပေါ့နော်တွင်တွင်တာလေးတွေပါလေးတွေတော့မရှိသေးဘူးဗျ
โอเคဦးအောင်မြင့်ခင်ဗျာဦးလို့ရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်